လသမဂ္ဂထွေထွေညီလာခံမှာပြောထားတဲ့မြန်မာနိုင်ငံသားရေးဝန်ကြီးရဲ့မိန့်ခွန်းမှာအချက်လက်တော်များဟာတိုင်းရင်းသားပြည်သူတွေရင်ဆိုင်နေရတဲ့လက်တွေ့အခြေအနေနဲ့ကင်းကွာနေတယ်လို့လူခွင့်ရေးအဖွဲ့အစည်းတွေတိုင်းရင်းသားပါတီတွေနဲ့မြန်မာမီဒီယာသမားတချို့ကကန့်ကွက်ပြောဆိုလိုက်ပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့မန်းအင်ဂျင်နိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
69ချိန်မြောက်ကုလထွေထွေညီလာခံမှာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ကနေမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုပထမဒုတိယတတိယလှိုင်းတွေနဲ့မြန်မာအစိုးရကအကောင့်ထဲဖို့ဆောင်ရွက်ခဲ့တဲ့ဆိုပြီးတင်ပြသွားတာပါ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဆိုရင်ပြည်သူ့လွတ်တော်မှကော်မတီတရက်ဖွဲ့စည်းပြီးအကောင့်ထဲပေါ်ဆောင်ရွက်နေတယ်လို့ပြောသွားပါတယ်။ဒီပေါ်မှာအမေရိကန်ပြည်ထောင်စုကခေတ္တခဏရောက်ရှိနေတဲ့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ပါတီအထွေထွေတွင်းရေးမှူးပူကင်ဂန်းလျန်ကဖွဲ့စည်းပုံပြင်ဆင်ရေးကိစ္စလွတ်တော်ရင်းမှာဖြစ်လာဖို့မမြင်ဘူးလို့ပြောပါတယ
်။နိုင်ငံရေးဝန်ကြီးပြောတဲ့ပုံမှာတော့ကျွန်တော်တို့အမြင်နဲ့တော့တော်တော်လေးကွဲလွဲမှုရှိနေပါတယ်။ကျတော့ဒီဖွဲ့စည်းပုံတိုင်းလုပ်နေမယ်ဆိုရင်တော့မဖြစ်နိုင်ဘူးလေ။ဘာလဲဆိုတော့436တခုတုံးကိုပြင်မယ်ဆိုရင်ပြည်ထောင်စုလွတ်တော်ကနေပြီးတော့20ရာခိုင်နှုန်းကနေပြီးတော့ဟိုအဆိုပြုပြီးတော့ထောက်ခံမှုဟို95ရာခိုင်နှုန်း plus 1% ကနေပြီးတော့ထောက်ခံမှတာလင်ကျွန်တော်တို့ပြင်ဖို့လမ်းပွင့်လာမယ်လေ။အဲ့ဒါဖြစ်လာဖို့ဆိုတော့လွယ်တဲ့ကိစ္စမဟုတ်တော့ဘူး။ဘာလဲဆိုတော့အဓိကတော့လွတ်တော်ဦးဆောင်နေတာတော့ USDP နဲ့ကျွန်တော်တို့တက်ကဟို25ရာခိုင်နှုန်းကိုကင်ထားတဲ့မူချုံမူကြီးမင်းအောင်လိုက်ပေါ်မှာမူတည်လိုက်မယ်လို့ကျွန်တော်ကတော့တုံ့တက်မြင်ပါတယ
်။နိုင်ငံသားဝင်ကြီးဦးနာမောင်တွေရဲ့ကုလသမဂ္ဂညီလာခံမိန့်ခွန်းထဲမှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေဟာတိုးတက်နေပြီးနောက်ပြီးအမျိုးသားလူ့အခွင့်အရေးကော်မတီကိုလည်းဥပဒေနဲ့အညီဖွဲ့စည်းထားပြီးသားဖြစ်တာကြောင့်ကုလသမဂ္ဂရဲ့လူ့အခွင့်အရေးကိစ္စရပ်တွေမှာမြန်မာနိုင်ငံကိုဆက်ပြီးထက်သွင်းဆွေးနွေးဖို့မတင်တော့ဘူးလို့ပြောသွားပါတယ်။ဒါပေမဲ့လူမျိုးရေးအထူးကယုံနေမကြခဏဖြစ်ပွားနေတာလူ့အခွင့်အရေးချိုးဖောက်ကျူးလွန်နေတာတွေပါဝင်လူ့အခွင့်အရေးကိုအကာအကွယ်ပေးနိုင်တဲ့တရားဥပဒေကိုအကောင့်ထဲဖော်မဲ့နီလန်မြန်မာနိုင်ငံမှာမရှိသေးတဲ့အတွက်မြန်မာနိုင်ငံသားဝင်ကြီးတောင်းဆိုသလိုမျိုးအလွဲတကူနဲ့တော့ဖြစ်မလာနိုင်ဘူးလို့အာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွေဦးကပြောပါတယ
်။မြန်မာနိုင်ငံအတွင်းမှာဥပဒေတွေပြဋ္ဌာန်းတဲ့အခါမှာဥပဒေတွေဘယ်နည်းဘယ်ရမှအာဏာတည်မယ်ဆိုတာတွေကိုလည်းတည်တည်ကြာကြာထုတ်ပြန်ပြဋ္ဌာန်းတာချင်းမရှိဘူး။ဒီဥပဒေတွေကိုအကောင့်ထဲပေါ်ဖို့အတွက်လိုအပ်တဲ့မျိုးရည်တွေကိုလည်းဘယ်တော့ထုတ်ပြန်မယ်ဆိုတာတွေကိုရှင်းရှင်းလင်းလင်းကျွန်တော်တို့မသိရဘူး။ဒါတွေကြောင့်မြန်မာနိုင်ငံအတွက်လူ့အခွင့်အရေးဖွံ့ဖြိုးတိုးတက်မှုတွေကိုစောင့်ကြည့်အောင်မယ်ဆိုလို့ရှိရင်တော့နိုင်ငံခြားအဖွဲ့အစည်းတွေအနေနဲ့ကလူ့အခွင့်အရေးအဖွဲ့အစည်းတွေကပါဆက်လက်ပြီးတော့လိလာစောင့်ကြည့်တဲ့အခြေအနေမျိုးဖြစ်တယ်လို့ပဲကျွန်တော်တို့ပြောချင်ပါတယ်။
သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့လည်းမြန်မာအစိုးရကဆောင်ရွက်ပေးနေတယ်လို့နိုင်ငံသားဝန်ကြီးကထုတ်ဖော်ပြောဆိုသွားတာပါမီဒီယာလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးမဲ့ဥပဒေတွေကိုပြဋ္ဌာန်းနိုင်အောင်ကြိုးစားနေတယ်လို့လည်းသူကဆိုပါတယ်ဒါပေမဲ့သတင်းတောက်တွေကိုချိန်ချောက်မှုတွေတရားစွဲဆိုမှုတွေကိုထိထိရရအကာအကွယ်ပေးပြီးမျက်မျှတတဖြစ်အောင်လုပ်ပေးနိုင်မဲ့ဥပဒေမျိုးမရှိသေးဘူးလို့နိုင်ငံတကာဓာတ်ပုံသတင်းတောက်ကိုစိုးဇီယာထွန်းကပြောပြပါတယ်
ဒီလိုဒီအစိုးရလိုကြေညာခါချွတ်တယ်ကြောင့်မလို့တို့ဒီဒီမိုကရေစီအစိုးရရဲ့အင်္ဂါရတည်တဲ့တစ်ခုဖြစ်တဲ့ media freedom ဆိုတာတို့ရဲ့ media လွတ်လပ်ခွင့်ကမဖြစ်မနေကြိုးပေးရပါမယ်ဒါတို့ရဲ့တာဝန်ပဲဒီမှာဆိုလို့ရှိရင် media သမားတွေကိုတစ်ခါလေကြိုက်ပြီးပုံမှန်တက်ပြီးတရားဆွဲရမျိုးရှိပါတယ်သို့တော့တရားဆွဲတဲ့ဆွဲနေရမှာအဲ့ဒီကတရားမျှတမှုကိုတော့လိုလိမ့်မယ်လို့ထင်ပါတယ်
ဒါတွေကတော့69ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံသားဝန်ကြီးဦးဝနမောင်လွင်ပြောဆိုချက်အပေါ်တုံ့ပြန်ချက်တွေကိုစူးစီးတင်ပြခဲ့တာပါရှင်